နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီကိုဗြိတိန်နိုင်ငံမြို့တချို့ကချီးမြှင့်ထားတဲ့ဆုတွေကိုပြန်ရုပ်သိမ်းတဲ့အကြောင်းသက်ဆိုင်ရာမြို့တော်အုပ်ချုပ်ရေးအဖွဲ့တွေကကြေညာခဲ့ပါတယ်။ကမ္ဘာပေါ်မှာလူသားဆိုင်ရာအကျပ်တဲ့အကြီးမားဆုံးလို့ဆိုရမလောက်ဖြစ်လာနေတဲ့ရိုဟင်ဂျာဒုက္ခသည်အရေးမှာဒေါက်ဆန်ဆူဂျီနှုတ်ဆက်နေတာနဲ့ထိထိရောက်ရောက်ကင်တွယ်အရေးယူဖို့ပြက်ကွက်ခဲ့တာတွေဟာဆုရုပ်သိမ်းရတဲ့အကြောင်းတွေဖြစ်တယ်လို့ဆိုကြပါတယ်။အခုလိုနိုင်ငံတကာလူအခွင့်အရေးဆုတချို့ရုပ်သိမ်းခံရတဲ့အပေါ်ဒေါက်ဆန်ဆူဂျီရဲ့ရခိုင်ပြည်ပခ္ခကိုကင်တွယ်ဖြစ်ရှင်းနေတဲ့အခြေအနေပေါ်မှာတက်ရောက်မှုရှိမရှိဆိုတာကိုမတ်အင်ဂျင်နီယာကဆက်လက်ပြောပြပါမယ်ရှင်
။ပြီးခဲ့တဲ့တောက်ကြာနေ့ကဗြိတိန်နိုင်ငံဂလပ်စကိုမြို့တော်အုပ်ချုပ်ရေးအဖွဲ့က2009ခုနှစ်ကဒေါအောင်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of Glasgow လူခွင့်ရေးစုကိုရုပ်သိမ်းလိုက်ကြောင်းကြေညာခဲ့ပါတယ်။ဒီစုမရုပ်သိမ်းခင်ဒေါအောင်ဆန်းစုကြည်စီကိုမြို့တော်အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်ပိုင်းကစာရေးသားခဲ့ရမှာဆိုးရွားလာတဲ့လူခွင့်ရေးဆိုင်ရာချိုးဖောက်မှုတွေသူရဲ့အုပ်ချုပ်မှုတက်တန်းအောင်မှာဖြစ်ပေါ်နေတဲ့အခြေအနေတွေကို Glasgow မြို့အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်းနဲ့ထိထိရောက်ရောက်ဝင်ရောက်ဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းအဲဒီစာမှာဖော်ပြခဲ့တယ်လို့မြို့တော်ဝင် Eva Blonder ကပြောပါရယ်။ဒါပေမဲ့ဒီစာနဲ့ပတ်သက်လို့သူတို့လက်ခံရရှိတဲ့တုံ့ပြန်ချက်အပေါ်မှာစိတ်ပြတ်မိတယ်လို့ဝမ်းနည်းမိကြောင်းမြို့တော်ဝင်ကဆိုပါရယ်။ဘာတွေတုံ့ပြန်ထားသလဲဆိုတဲ့အသေးစိတ်ကိုတော့သူကပြောဆိုသွားခြင်းမရှိပါဘူး။အလားတူ Glasgow စုရုပ်သိမ်းမှုမတိုင်ခင် Sheffield မြို့တော်အုပ်ချုပ်ရေးအဖွဲ့ကလည်းဒေါက်ဆန်းစုကြည်ကို2005ခုနှစ်ကပေးအပ်ချီးမြှင့်ထားတဲ့ Freedom of Sheffield စုကိုရုပ်သိမ်းကြောင်းနိုဝင်ဘာလ2ရက်နေ့ကကြေညာခဲ့ပါတယ်။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကဖော်ပြလာရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေပေါ်မှာဒေါက်ဆန်းစုကြည်ဘက်ကတမင်သက်သက်နှုတ်ဆက်နေမှုနဲ့ဒေသခံမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကာကွယ်ပေးဖို့ပြက်ကွက်ခဲ့တာကြောင့်ဖြစ်တယ်လို့မြို့တော်အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်ဂျူလီဒိုးကပြောပါတယ်။နိုင်ငံကလူခွင့်ရေးစုတွေအပေါ်ဝင်ဂုံတူးဆောင်စုတွေကိုအရင်ကဒေါအောင်ဆန်းစုကြည်ချီးမြှင့်ခံရတယ်ဆိုတာဟာစစ်အာဏာရှင်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်အဖြစ်သူ့ကိုထောက်ခံဖို့နဲ့မြန်မာပြည်သူတွေကိုအားပေးဖို့ဖြစ်တယ်လို့ဗြိတိန်ခြေဆိုင်မြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK အဖွဲ့ညွှန်ကြားမှု Mark Farmana ကပြောပါရယ်။အခုလိုစုတွေရုပ်သိမ်းခဲ့တဲ့အတွက်သူ့ရဲ့အမြင်ကိုတော့ VOA ကိုအခုလိုပြောပါရယ
်။ And Aung San Suu Kyi hasbeen very strongly defending the human rights of everyone in the country. So they are very disappointed by her response to the Rohingya issue. They are shocked. They don't understand.
ဒေါက်ဆန်းစုကြည်ကလည်းနိုင်ငံအတွင်းမှာလူတိုင်းအတွက်လူခွင့်ရေးတွေကိုပြင်းပြင်းထန်ထန်ခုခံကာကွယ်ပေးခဲ့ပါတယ်။ဒါကြောင့် Rohingya ကိစ္စပေါ်လာချိန်မှာဒေါက်ဆန်းစုကြည်ရဲ့တုံ့ပြန်မှုကိုသူတို့အံ့ဩတုန်လှုပ်မိခဲ့ကြပါတယ်။နားမလည်နိုင်အောင်ဖြစ်ခဲ့ကြပါတယ်။ဒီအတွက်စုတွေပြန်ရုပ်သိမ်းတဲ့နည်းလမ်းနဲ့သူတို့တုံ့ပြန်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီနီလဟာစစ်တပ်ရဲ့ကျူးလွန်မှုတွေကိုရပ်တန့်အောင်တော့လုပ်နိုင်မှာမဟုတ်ပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဖြစ်ပျက်အမှန်တွေကိုအစိုးရရောစစ်တပ်ကပါမြန်မာပြည်သူတွေမသိအောင်ဖုံးကွယ်ထားခဲ့ကြောင်း Mark Farmana ကပြောပါရယ
်။ And I think people in Burma need to realize that their government is lying to them, the military are lying to them about the true situation.
မြန်မာနိုင်ငံလူတွေသဘောပေါက်တင်တာကအခြေအနေမှန်တွေကိုဖုံးကွယ်ဖို့အစိုးရကလည်းလိန်နေတယ်စစ်တပ်ကလည်းလိန်နေတယ်ဆိုတာပါ။တကယ်တမ်းနိုင်ငံတကာမှာရှိတဲ့လူတွေကပြည်တွင်းမှာရှိတဲ့လူတွေထက်တရင်မှန်တွေကိုပိုးပြီးတော့ရနေကြတာပါ။ဒါကြောင့်လဲအခုလိုစုတွေကိုပြန်ရုပ်သိမ်းခဲ့ကြတာဖြစ်ပါတယ
်။အခုလိုဗြိတိန်တက္ကသိုလ်တချို့နဲ့မြို့တချို့ကဒေါအောင်ဆန်းစုကြည်ကိုပေးအပ်ချီးမြှင့်ထားတဲ့ဂုံတူးဆောင်စုတွေရုပ်သိမ်းလာတာဟာဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်လို့သုံးသပ်သူတွေရှိပါတယ်။ဒီပေါ်မှာအမေရိကန်ပြည်ထောင်စုခြေဆိုင်မြမအရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ဒီစုတွေပေးဖို့လေဒေါ်အောင်ဆန်းစုကြည်ကတောင်းဆိုခဲ့တာမဟုတ်ပါဘူးသို့တော်လည်းစုတွေပေးခဲ့တဲ့အတွက်ဒေါ်အောင်ဆန်းစုကြည်မှမဟုတ်ဘူးတိုက်ပြီးဒီမိုကရေစီပြည်ပြင်းပြောင်းလဲမှာအားတစ်ခုဖြစ်စေခဲ့တာတော့မှန်ပါတယ်ခင်ဗျအခုပြန်ရုပ်သိမ်းလိုက်တဲ့အချိန်မှာတော့ဒါဒီမိုကရေစီလို့ပြောင်းလဲကိုအားမပေးခြင်းကြသလားဆိုတော့မေးခွန်းကိုမေးရမလားတောင်းကျွန်တော်ကတော့ထင်တယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့စုရုပ်သိမ်းတဲ့အကျိုးရလက်အဖြစ်ရခိုင်ပြည်နယ်ပဋိပက္ခကိုကင်တွယ်ဖြေရှင်းရမှာထိခိုက်မှုတွေရှိနိုင်မရှိနိုင်အပေါ်မှာရောဆရာဘယ်လိုသုံးသပ်လဲရှင
်သူတို့စုရုပ်သိမ်းတဲ့အတွက်စုရုပ်သိမ်းတဲ့လူတွေအတွက်ကတော့ပြောင်းမြန်အကျိုးတက်ရောက်နိုင်တယ်လို့တောင်ကျွန်တော်မြင်နေခင်ဗျာ။ဒါကြောင့်လဲဆိုတော့အောင်ဆန်းစုကြည်ရောအစိုးရရောတက်မတော်ရောပေါ့နော်။တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရခိုင်ဒေသကိုမြန်မာနိုင်ငံပြည်တော်စုမြန်မာနိုင်ငံမျိုးသားအကျိုးစီးပွားကိုကြည့်ပြီးတော့ဆောင်ရွက်နေကြတာပါ။အဲ့တော့စုတွေပါလေသူတို့ထက်တွက်ပြီးတော့ဆောင်ရွက်တာမဟုတ်ပါဘူးအဲ့တော့ဒီလိုဆောင်ရွက်တော့ဘာကောင်းနိုင်တယ်လဲဆိုတော့ပြည်တွင်းထောက်ခံမှုပြည်တွင်းနားလည်မှုပို့တောင်ရပြီးတော့လူရေးရှိဖြစ်ရှင်းမှပြည်ဆိုင်ရေးအတွက်အကျိုးတောင်ရနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
ဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ဆုတွေရုပ်သိမ်းခဲ့တဲ့ဗြိတိန်နိုင်ငံမြို့တွေကတော့ Oxford, Sheffield နဲ့ Glasgow မြို့တွေဖြစ်ပါတယ်ရှင်။